ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ကကျင်းပတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကိုပါတီကနေထုတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်း NLD ပါတီကထုတ်ပြန်ပါတယ်။ပါတီကနေအထောက်ခံခဲ့ရတဲ့ဦးကျော်စရာကတော့ဗဟိုဦးစီးစနစ်ကြီးကိုမကြိုက်လို့ဒီမိုကရေစီစနစ်ကိုမျှော်မှန်းချီတက်နေတဲ့ပါတီကြီးကအခုလိုအောက်ခြေမြို့နယ်ခရိုင်တိုင်းဒေသကြီးကပါတီဝင်တွေရဲ့သဘောထားတွေကိုရယူတာမျိုးမရှိပဲဗဟိုကတိုက်ရိုက်ဆုံးဖြတ်ချက်အရာဆိုပြီးဆုံးဖြတ်ခဲ့တဲ့အတွက်အလွန်အံ့ဩမိတယ်လို့ဆိုပါတယ်။2016-2019စီးရင်စစ်ချုပ်အစီရင်ခံစာကိုဆွေးနွေးအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဒဂုံမြို့နယ်အလုံးမှုဆောင်ဖြစ်ကနေရက်စဲခံခဲ့ရပြီး2019-2018စီးရင်စစ်ချုပ်အစီရင်ခံစာဆွေးနွေးအပြီးမှာလည်းအခုလိုပါတီဝင်အဖြစ်ကနေရုပ်သိမ်းခံလိုက်ရတာဖြစ်နိုင်တယ်လို့ဦးကျော်စေရကပြောပါတယ
်။ပါတီနဲ့အပြင်းတကားကိုပြောချင်ပါတီထဲမှာပြောလို့ရတယ်ဆိုတော့အငယ်ပါတီဝင်ပြောတယ်အငယ်တက်တေထောက်တာရှိတယ်အငယ်ပါတီထွတ်တော်အစိုးရအုံမွန်ဆိုင်ပြည်စုံတော့မှာနောက်ဆုံးပြည်စုံတဲ့ကောမှာအဲ့မှာအကြီးဆုံးကဒေါက်တာဇော်မြင့်မောင်ဖြစ်တယ်ဒေါက်တာဇော်မြင့်မောင်ရှိမှာအငယ်ဝင်းကျုပ်ကိုမေးချင်တာရေးမေးတယ်သူကမေးဖို့မရဘူးပြန်မဖြေဘူးမပြေတဲ့ကောမှာဝင်းကျုပ်ကကျွန်တော်မေးတယ်မေးကုန်တော့ပြန်ဖြေပေးတင်ပါလေလို့အမထပြောတယ်ထပြောတဲ့ကောမှာပါတီကနေဒီရန်ကုန်တိုင်းပါတီဥက္ကဋ္ဌနဲ့ဦးကျော်စရာတော်ပါတော့ကြာခိုင်ခိုင်းတယ်အဲ့တော့အငယ်ပြောချင်တာကပါတီတွင်းမှာဆွေးနွေးတော့ရတယ်ပဲအဲ့မှာတော်တော်ကိုယ်တော်အားလုံးပါတယ်သူကဘွေးကပြန်ရှိမပြရဘူးပြန်ရှိမပြတဲ့ကောမှာအငယ်အနေနဲ့တော်တော်ကိုယ်တော်ကြောက်ဖြစ်တဲ့အတွက်တော်တော်အတွင်းမှာမေးရတော့မှာပေါ့အစိုးရကိုချစ်ခင်ပဲလဲတော့ပြန်ရမှာ
ပါတီတွင်းဆွေးနွေးရမယ့်အကြောင်းအရာတွေကိုပြင်ပကိုထုတ်ဖော်ပြောဆိုခဲ့တာကြောင့်ဦးကျော်စရာကိုပါတီစည်းကမ်းအရရေးယူလိုက်တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမြွန်းညွန့်ကပြောပါတယ်
ဒီဒီမိုကရေစီနိုင်ငံမှာတော့လွတ်လပ်စွာကျွန်တော်တို့အမြင်ဉာဏ်ရှိပါတယ်ကျွန်တော်တို့လည်းဖြေးနေတာတော့ဖြေးပါမယ်ပေါ့ပြောပါတီစုမှာလားပါတီတွင်ကျော်လာရှိတယ်ပြပကိုသူတို့အပြပေးရတာရှိတယ်ဒီလိုတော့ခွင့်ကြားထားတာရှိတာ
ဘယ်ကိစ္စတွေကိုထုတ်ဖော်ပြောဆိုတာကြောင့်ဦးကျော်စရာကိုအေးအေးယူတယ်ဆိုတာကိုတော့တိတိကျကျပြောဆိုခြင်းမရှိပါဘူး NLD ပါတီအနေနဲ့စီကဲချိုးပေါက်တဲ့ပါတီဝင်တွေကိုနှုတ်နဲ့သတိပေးတာစပို့ရေးသားသတိပေးတာအချိန်အကန့်အသတ်နဲ့ပါတီတာဝန်ကနေရက်ဆိုင်တာဒဏ်ငွေချမှတ်တာနဲ့ပါတီဝင်အဖြစ်ကနေထုတ်ပယ်တာတွေကိုအကြောင်းချင်းရပေါ်မူတည်ပြီးအေးအေးယူဆောင်ရွက်လေးရှိတယ်လို့လည်းဆိုပါတယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကိုနှုတ်နဲ့သတိပေးတာစာနဲ့သတိပေးတာတွေမလုပ်ခဲ့ပဲအမြင့်ဆုံးအေးအေးယူခြင်းဖြစ်တဲ့ပါတီဝင်အဖြစ်ကနေထုတ်ပယ်တာကိုဆောင်ရွက်ခဲ့တာဖြစ်တယ်လို့ဒေါက်တာမြွန်းညွန့်ကပြောပါတယ်။ NLD ပါတီရဲ့စီးပင်းစည်းကမ်းတွေမှာပါတီရဲ့ပုံရိပ်ကိုကျဆင်းစေတာပါတီရဲ့စီးလုံးညီညွတ်မှုကိုထိခိုက်စေမဲ့အပြုတ်မှုအပြောဆိုတွေမလုပ်ရဘူးလို့ပါရှိတယ်လို့လည်းပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါတီရဲ့စီးပင်းကိုချိုးဖောက်တယ်ဆိုပြီးပါတီဝင်အဖြစ်ကထုတ်ပယ်ခဲ့တာ၄ဦးခန့်ရှိပြီလို့လည်းသိရပါတယ်။ဒီလိုအေးအေးယူတာနဲ့ပတ်သက်ပြီးမှန်ကန်မှုမရှိဘူးထင်တာတစုံတရာပြန်ပြီးခြေပလိုတာရှိရင်အယူခံလွာတင်သွင်းပြီးအေးအေးယူထားတာကိုပယ်ဖြတ်ပေးဖို့ဆောင်ရွက်နိုင်တယ်လို့ဒေါက်တာမြွန်းညွန့်ကပြောပါတယ်။ဦးကျော်စရာကတော့ပါတီကနေထုတ်ပယ်ခံရတဲ့အပေါ်အယူခံတင်မှာမဟုတ်ပဲပြည်သူ့ရှေ့ဆောင်ပါတီကိုဝင်ရောက်ဖို့ဒီကနေ့မှာပါတီဝင်လျှောက်လွာတင်ခဲ့ပြီလို့ပြောပါတယ်။ပြည်သူ့ရှေ့ဆောင်ပါတီကိုဦးဆောင်တီထောင်သူတူဖြစ်တဲ့ဒဂုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတသက်ခိုင်နဲ့ဦးကျော်စရာတို့ဟာလွှတ်တော်တွင်းမှာအစိုးရရဲ့ဆောင်ရွက်ချက်တွေပေါ်ဝေဖန်ထောက်ပြနေသူတွေဖြစ်ပါတယ်။ဒေါက်တာတသက်ခိုင်ကတော့ပြည်သူ့ရှေ့ဆောင်ပါတီတီထောင်ဖို့အတွက်ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကုန်ပိုင်းမှာ NLD ပါတီကနေနှုတ်ထွက်ခဲ့သူဖြစ်ပါတယ်။ NLD ပါတီအနေနဲ့သူ့ရဲ့ပါတီတွင်းမှာရှိတဲ့ပြောရဲဆိုရဲတဲ့အမတ်တွေပေါ်အခုလိုထုတ်ပယ်တဲ့အထိအေးအေးယူလိုက်တာကြောင့်တခြားအမတ်တွေရဲ့အစိုးရပေါ်ထိန်းချမှုအပိုင်းမှာမရှိသလောက်ရှားသွားနိုင်တယ်လို့အစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်လေ့လာနေသူလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဒေါက်တာညွညွသိန်းကသုံးသပ်ပါတယ
်ရွေးကောက်ပွဲနီးလာလေးလေးဒီလိုမျိုးအမတ်တွေတော်တော်များများကကိုယ့်ကိုပြန်မယူတော့မှစိုးရိမ်လာလေးလေးအစိုးရပေါ်မှာထောက်ပြမှုတွေနည်းလာလေးလေးပြည်သူလူထုကဆုံးရှုံးမှုကြီးလာလေးလေးလို့ပဲအန်တီလိုသတ်မှတ်တယ်လေ
ဦးကျော်စရာဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာဒဂုံမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အနေနဲ့ NLD ပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့ပြီးအနိုင်ရရှိခဲ့သူဖြစ်ပါတယ်။တက်မတော်မှာလည်းဒုပုံမှုကြီးတာဝန်နဲ့မြမစီဝါရေးကော်ပိုရေးရှင်းဥပိုင်မှာဒါရိုက်တာဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။ကျွန်မဖြူဖြူခိုင်ပါ